This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီနေ့2024ခုနှစ်နိုဝင်ဘာလ4ရက်နေ့ဗီဒီယို NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စီရေးသတင်းကောက်လှုပ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယိုအန်ယူဂျီသတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်နိုဝင်ဘာလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရေးသတင်းကတော့စကိုင်းတိုင်းတစ်လျှောက်လုံးမှာ KIA တပ်ဖွဲ့နဲ့ထိစပ်နေတဲ့နေရာတိုင်းမှာ NUG ကာကွယ်ရေးဝန်ကြီးဌာနနဲ့စီရေးအတူတကွပူးပေါင်းလှုပ်ဆောင်နေတယ်လို့ဒုတိယဗိုလ်ချုပ်ကြီးကွမ်ဘောအတိပေးဆိုလိုက်တဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းတစ်လျှောက်လုံးမှာ KIA တပ်ဖွဲ့နဲ့ထိစပ်နေတဲ့နေရာတိုင်းမှာ NUG ကာကွယ်ရေးဝန်ကြီးဌာနနဲ့စီရေးအတူတကွပူးပေါင်းလှုပ်ဆောင်နေတယ်လို့ဒုတိယဗိုလ်ချုပ်ကြီးကွမ်ဘောအတိပေးဆိုပါတယ်။လွင်ပါလာတွင် BBC သတင်းဌာနနဲ့မေးမြန်းခန်းမှာ KIA မှဒုတိယဗိုလ်ချုပ်ကြီးကွမ်ဘောကဆိုပါတယ်။လူဦးတော်လည်းမှာပေါ်ပေါက်လာတဲ့အဖွဲ့တွေနဲ့ကျွန်တော်တို့ထိစပ်နေတာဖြစ်ပါတယ်။အဲ့ဒီထဲမှာအထူးသဖြင့်တော့ကာကွယ်ရေးဝန်ကြီးဌာန MOD နဲ့ဖြစ်ပါတယ်။ MOD နဲ့တော့စကိုင်းတိုင်းတစ်လျှောက်လုံးမှာကျွန်တော်တို့နဲ့ထိစပ်နေတဲ့နေရာတိုင်းမှာအတူတကွလူဦးတော်လည်းစကလေးကလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်။အခြားကျွန်တော်တို့နဲ့ထိစပ်မှုမရှိသေးတဲ့အဖွဲ့တွေနဲ့တော့လက်တွေ့လက်တွဲပြီးဆောင်ရွက်နေတာမရှိသေးပါဘူး။လိုအပ်လို့ရှိရင်တော့ပူးပေါင်းဆောင်ရွက်မှုတွေရှိလာမှာဖြစ်ပါတယ်လို့ဆိုပါတယ်။လက်ရှိမှာ KIA တပ်ဖွဲ့အနေနဲ့စကားစနဲ့တွဲဆုံညှိနှိုင်းမဲ့အချိန်မဟုတ်သေးဘူးလို့ဆိုထားပြီးတော့စစ်စင်ရေးများရှေ့ဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်ခင်ဗျာ။ခုတကကြီကာထုတ်လုပ်ရေးကိုရန်မုံငွေအခြေအနေအရခိတရနာထားတယ်လို့ Federal Winds Drone တပ်ဖွဲ့အတိပေးဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကြီကာထုတ်လုပ်ရေးကိုရန်မုံငွေအခြေအနေအရခိတရနာထားတယ်လို့ Federal Winds Drone တပ်ဖွဲ့ကနိုဝင်ဘာလ4ရက်မှာအတိပေးဆိုပါတယ်။အသက်ကယ်နိုင်လို့ဖြစ်ရတဲ့ PD က Federal Winds တွေအတွက်ဘာနဲ့မှလဲလို့မရတဲ့အရာတစ်ခုပါ။ FW ရဲ့ကြီကာထုတ်လုပ်ရေးရန်မုံငွေမှာပါဝင်ဘူးမယ်ဆိုရင် DPT ဟာရောင်းရင်းတို့နဲ့သက်ဆိုင်တဲ့အရာလည်းဖြစ်ပါတယ်။ကြီကာထုတ်လုပ်မှုကိုစမ်းသပ်အောင်မြင်ပြီးမှ FW ဟာနီးပညာကိုအလကားဖြန့်ဝေပေးဖို့မဆိုင်တော့ဆုံးဖြတ်ခဲ့ကြပြီးကြီကာထုတ်လုပ်ရေးနည်းပညာကိုစိတ်ပါဝင်စားတဲ့တော်လိုင်းရဲ့တက်ဖွဲ့လေးစီကိုဖြန့်ဝေတင်ကြားပေးနေတာအခုဆိုရင် second batch ကိုရောက်ရှိနေပါပြီ။ပြည်သူလူထုပေးပို့တဲ့ရမုံငွေနဲ့ထုတ်လုပ်ခဲ့တဲ့ကြီကာအုပ်ထုပ်နဲ့ကြီကာပြားတွေကိုလိုအပ်တဲ့ရဲဘော်ရဲဘက်တွေစီအလင်းတင့်တယ်လို့ဖြန့်ဝေပေးနိုင်ခဲ့ပါတယ်။လက်တလုံးမှာတော့ကြီကာထုတ်လုပ်ရေးကိုရမုံငွေအခြေအနေအရခိတရနာထားပြီးနည်းပညာဖြန့်ဝေမှုကိုသာအားပြုလှုပ်ဆောင်နေပါတယ်လို့ဆိုထားပါတယ်။နည်းပညာနဲ့အသက်တွေကာကွယ်နိုင်အောင်ပါဝင်ကူညီလှူဒန်းခဲ့ကြသူတူတယောက်စီတိုင်းကိုကျေးဇူးအထူးတင်ဂုဏ်ပြုအပ်တယ်လို့ Federal Winds ကဆိုပါတယ်ခင်ဗျာအခုဆက်လက်ပြီး Northern Rehabilitation Center NRC ကနေခြေထုတက်ဆင်ပေးမှုအယောက်200ပြည့်သွားခဲ့ပြီဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ် Northern Rehabilitation Center NRC ကနေခြေထုတက်ဆင်ပေးမှုအယောက်200ပြည့်သွားခဲ့တယ်လို့နိုဝင်ဘာလ4ရက်မှာဒေါက်တာခင်မောင်လွင်ကဆိုရှယ်မီဒီယာကတဆင့်အသိပေးဆိုထားပါတယ်ကျွန်တော်တို့ရဲ့ Northern Rehabilitation Center NRC ကနေခြေထုလေးတွေပြုလုပ်ပေးနေတာအယောက်200ပြည့်သွားပါပြီခြေထုလေးတွေနဲ့လူမှုဘဝထဲမှာရှင်သန်လှုပ်ရှားနေကြတာကိုတွေ့ရလို့ဝမ်းသာကြည်နူးရပါတယ်လို့ဆိုပါတယ်အဖက်ဖက်ကဝိုင်းဝန်းပံ့ပိုးပေးခဲ့ကြတဲ့ပြည်တွင်းပြည်ပကလူရှင်တွေကိုလည်းကျေးဇူးထူးတင်ရှိပါတယ်လို့ဆိုထားပြီး NRC ကထုတ်လုပ်တဲ့ခြေထုတွေကို quality ကောင်းအောင်အစဉ်မြဲစူးစမ်းနေတယ်လို့ဆိုထားပါတယ်ခင်ဗျာ ခုတခါပဲခူးတိုင်းဒေသကြီးကျော်တကားမြို့နယ်စင်ယိုခင်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်အား PDF နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခတ်ရာစစ်ကောင်စီ3ဦးသေဆုံးပြီးလက်နက်နဲ့ခဲယံတွေသိမ်းဆည်းရမိတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပဲခူးတိုင်းဒေသကြီးကျော်တကားမြို့နယ်စင်ယိုခင်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်အား PDF နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခတ်ရာမှာစစ်ကောင်စီ3ဦးသေဆုံးပြီးလက်နက်နဲ့ခဲယံတွေသိမ်းဆည်းရမိခဲ့ပါတယ်။ပဲခူးတိုင်းဒေသကြီးကျော်တကားမြို့နယ်စင်ယိုခင်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်အားတောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲတရင်303ညနှင့်အထူးကမ္ဘာလို့တရင်ရိုးမနှစ်စစ်ကြောင်းနဲ့ KNLA တရင်ကိုပူးပေါင်းတပ်ဖွဲ့တို့ကနွေမာလာတရင်တွေကဝင်ရောက်တိုက်ခတ်ရမှာစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့တယ်လို့တောင်ပိုင်းစစ်ဒေသပြည်သူ့ကာကွယ်ရေးတပ်မတော် PDF ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲမှာစစ်ကောင်စီတပ်ရဲ့ G3 တလက် G3G 184တောင်း G3G ပေါက်3ခုကိုလုံးကြီး29တောင်းနဲ့အခြားလက်လုပ်ပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။တိုက်ပွဲပြီးသားပြီးတဲ့နောက်အထင်အားသွားတဲ့စစ်ကောင်စီတပ်ဟာစင်ဟိုခင်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ရမှာပြည်သူ2ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ခုကတင်ဆက်ပေးချင်တာကတော့တရင်မှုတွေကစင်ကဲအမိန်ပေးကုတ်ကဲတက်အောင်မိမိရဲ့တက်စိတ်တက်စုတက်ခွဲမှုတွေကိုပြုစုပြိုးထောင်ပေးရမှာဖြစ်တယ်လို့ဆိုလိုက်တဲ့သတင်းပဲဖြစ်ပါတယ်။တရင်မှုတွေကစင်ကဲအမိန်ပေးကုတ်ကဲတက်အောင်မိမိရဲ့တက်စိတ်တက်စုတက်ခွဲမှုတွေကိုပြုစုပြိုးထောင်ပေးရမှာဖြစ်တယ်လို့နှွေဘာလာတွင်စီးရေးသုံးသက်ချက်တွေကိုတင်ပြတဲ့PTF Insight ကပေါ်ပြပါတယ်တိုက်ခိုက်ရေးပိုင်းမှာဘယ်သူကတက်စိတ်မှုဖြစ်တယ်လဲဘယ်သူကတက်စုမှုနဲ့တင့်ကြုံမလဲဘယ်သူကတက်ခွဲကိုဥဆောင်နိုင်မလဲစသဖြင့်တရင်မှုတွေကမိမိရဲဘော်ကိုတည်ထားရပါမယ်ဒီနေရာမှာတက်စိတ်မှုတွေအရေးကြီးပါတယ်တက်စိတ်ကောင်းမှတရင်ကောင်းတာပါတရင်မှုတွေဟာလိုကဲကောင်းဆောင်နေမဟုတ်ဘူးဆိုတာတရင်အဖြစ်ပြပြပြင်းပြင်းပေါ်ပေါက်လာရင်သိလာပါတယ်အောက်ခြေရဲဘော်အဆင့်ထိတရင်မှုကနေရာတကာဝင်ပြီးပါဖို့မလိုပါဘူးဘာကြောင့်လဲဆိုတော့စင်ကဲအမိန်ပေးကုကဲမှုကြောင့်ပါတရင်မှုကနေရာတကာဝင်ပါနေမယ်ဆိုရင်သက်ဆိုင်ရာတက်စိတ်မှုတက်စုမှုတက်ခွဲမှုဒုတရင်မှုတို့ရဲ့အခန်းကဏ္ဍကပြောက်ွယ်သွားပြီးတော့တရင်မှုကလွှဲရင်ဘသူအမိတ်မှမနာခံဘူးဆိုပြီး COC ပြတ်သွားပါမယ်အဲ့ဒီလိုမဖြစ်အောင်တရင်မှုတွေကစင်ကဲအမိတ်ပေးကိုကဲတက်အောင်မိမိရဲ့တက်စိတ်တက်စုတက်ခွဲမှုတွေကိုပြုစုပြိုးထောင်ပေးရပါမယ်လို့ဆိုပါတယ်ဒါပြင်တရင်မှုတွေဟာမိမိအစိုးရနဲ့မိမိဝန်ကြီးဌာနရဲ့လိုအပ်ချက်တွေရည်မှန်းချက်တွေကိုနားလည်အောင်စူးစမ်းရမှာဖြစ်ပြီးကိုလိုချင်တာကိုလှုပ်ချင်တိုင်းလှုပ်ခွင့်မရလို့ MOT အောက်ကထွက်တာမိမိဘာသာအဖွဲ့ခွဲရက်တီတာဟာတော်လိုင်းရင်မှာအလွန်အန္တရာယ်ကြီးတယ်လို့တော်လိုင်းရင်အချိန်လဲမလိုအပ်ဘဲကြားမြင့်သွားနိုင်တယ်လို့ PDF Insight ကသုံးသပ်ထားပါတယ်ခင်ဗျာခုဆက်လက်ပြီးတထုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF P27805 တက်ခွဲတက်ကရဲဘော်တွေအတွက်ကြီးကအုပ်ထုပ်အလုံး20လှူဒန်းတဲ့တရင်ကိုတင်ဆက်ပေးပါမယ်။တထုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF P27805 တက်ခွဲတက်ကရဲဘော်တွေအတွက်ကြီးကအုပ်ထုပ်အလုံး20လှူဒန်းခဲ့တယ်လို့နိုဝင်ဘာလ4ရက်မှာတထုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဖော်ပြပါတယ်။တထုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF P27805 တက်ခွဲတက်ကိုရဲဘော်တွေရဲ့အတက်ကိုကယ်မဲ့ကြီးကအုပ်ထုပ်အလုံး20လှူဒန်းပေးပါသော Australia's TPDF ထောက်ပို့ဖွဲ့အားမိမိတို့ TPDF တပ်ဖွဲ့မှအထူးကျေးဇူးတင်ရှိပါတယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းများကိုထုတ်လွှင့်တင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့ပြည်တွင်းသတင်းများကိုຫນွေဦးမော်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ4ရက်နေ့ Radio Energy ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ကျွန်မကတော့ຫນွေဦးမုံပါဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးထိန်းသိမ်းခံထားရသူအလုံးလွတ်မြောက်စေဖို့နိုင်ငံခြားရေးဝန်ကြီးစုမုံကောင်တောင်းတဲ့သတင်းကိုဥစွာတင်ပြပေးပါမယ်ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးထိန်းသိမ်းခံထားရသူအလုံးလွတ်မြောက်စေဖို့Energy နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကစုမုံကောင်တောင်းဆိုလိုက်တယ်လို့နှွေမာလတွင်မှာ၎င်းရဲ့ဆိုရှယ်မီဒီယာကတဆင့်ဆိုထားပါတယ်။တတိယရဲ့အန်တီတက်မာပါစေ။မတရားဖန်ဆီးထိန်းသိမ်းခံထားရသူအလုံးနဲ့အတူအမြန်ဆုံးလွတ်မြောက်ပါစေလို့ဆိုထားပါတယ်။မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖန်ဆီးခံခဲ့ရသူစုစုပေါင်း 19,628 ဦးရှိပြီးအဲ့ဒီထက်မှ 11,098 ဦးမှာထိန်းသိမ်းခံနေရဆဲဖြစ်ကထိန်းသိမ်းခံနေရသူများအနက်မှာ9489ဦးမှာထောင်နှံချမှတ်ခံထားရတယ်လို့နိုင်ငံရေးသားများကူညီစောင့်ရှောက်ရဲ့အသိမှသိရပါတယ်ရှင်။စီဒီအမ်ကျန်းမာရေးဝန်ထမ်းများအနေနဲ့တင်ကြားရေးတော်လန်ရင်တင်ကြားဖို့ကျန်းမာရေးဒုဝန်ကြီးဒေါက်တာရွှေပုံတိုက်တွန်းတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။စီဒီအမ်ကျန်းမာရေးဝန်ထမ်းများအနေနဲ့တင်ကြားရေးတော်လန်ရင်တင်ကြားဖို့ကျန်းမာရေးဒုဝန်ကြီးဒေါက်တာရွှေပုံကစီတက်ကတို့တက်မောင်မဲတက်လွင်ကျိုးစုပွဲမှာတိုက်တွန်းထားပါတယ်။ကျမတို့ခုချိန်မှာတော်လန်ကာလာတစ်ခုကိုကျန်းရခံဖြတ်တန်းနေကြရတာဖြစ်ပါတယ်။ဒေသဒီသီမှာအလုံးဟာအသက်သွေးချွေးတွေရင်ပြီးတော့ဆောင်ရွက်နေရတာဖြစ်ပါတယ်။ထိခိုက်မှုတွေများတယ်လို့ဆုံးရှုံးမှုတွေကလည်းမနေပါဘူး။တန်ဆုံးရှုံးရတဲ့သူနာမှုဇေယဝန်သူရဲကောင်းတွေလည်းမနေတော့ပါဘူး။ လက်ရှိလဲကြာရတာဝန်များကိုထမ်းဆောင်နေကြတဲ့ကျမိုင်ဝန်ထမ်းတွေဒေသအနှံမှာထောင်ချီပြီးရှိနေပါတယ်။ကျမတို့အနေနဲ့သင်ကြားရေးတော်လန်သင်ကြားလုံဆောင်ကြဖို့လိုအပ်ပါတယ်။ဒါမှသာခါဆက်မပြတ်သွားမှာဖြစ်ပါတယ်လို့ဆိုပါတယ်။လက်ရှိမှာကျမတ်စစ်ကောင်စီတပ်များဟာဒီကြောင်ကနေကျမိုင်ရဲ့ဆောင်းနဲ့စေယုံစေကံများကိုတိုက်ခိုက်လျက်ရှိပါတယ်ရှင်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာကျင်းပတဲ့ကချင် IDP Fundraising Concert လူခွင့်ရေးဒုဝန်ကြီးတက်ရောက်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါောင်းမယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ကချင် IDP Fundraising Concert ကိုနိုဝင်ဘာလ2ရက်နေ့မှာကျင်းပပြုလုပ်ခဲ့ပြီးမြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ဝန်ကြီးဌာနဒုတိယဝန်ကြီးခွန်ပဟန်းထံတက်ရောက်ခဲ့တယ်လို့တင်ပြရှိပါတယ်။ခန်းနာမှာဒုတိယဝန်ကြီးကရမုံငွေပွဲကိုပြည်ထောင်စုစိတ်တဲ့အပြည့်နဲ့ကုလဝန်းရံပေးကြတာကိုအထူးပင်ကျေးဇူးတင်ပါကြောင်းလက်ရှိချိန်တွင်မြန်မာတိုင်းနိုင်ငံလုံးကြည့်ပြီဆိုရင်စစ်ဘေးရှောင်စုစုပေါင်း3သန်းခန့်ရှိနေပြီးအဲ့ဒီထဲမှာကချင်ပြည်နယ်ရှိစစ်ဘေးရှောင်ရဲ့အတွက်မှာ2သန်းကျော်ရှိနေပါကြောင်းသူပင်မဲ့မြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာနဲ့ရှင်မာကအမြဲတမ်းမေးပြောက်နိုင်ငံကဲ့သို့ဖြစ်ခဲ့ရပါကြောင်းဂျမ်ဘတ်အာနာသိမ့်မှုဖြစ်စဉ်ပြီးတွင်မြန်မာအရေးကိုနိုင်ငံတကာကထပ်ထဲဝင်ဝင်လှုံ့ဆော်မဲ့အခြေအနေမျိုးဖြစ်လာပေမဲ့ယူကရိန်းရုရှားအရေးပေါ်လာတဲ့အတွက်နိုင်ငံတကာရဲ့အာရုံစိုက်မှုဟာ၎င်းပေါ်မှာဖုံးလွှမ်းသွားခဲ့ပါကြောင်းခုခါလဲအစ္စရေးနဲ့ပါလက်စတိုင်းအရေးဖြစ်လာတာကြောင့်နိုင်ငံတကာ၏အာရုံစိုက်မှုတွေပုံမမေ့မလာသည့်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီများလုံလောက်စွာများရှိခဲ့ပေမဲ့ပြည်ထောင်စုဘဝတိုင်းရင်းသားများရဲ့စီလုံးညီညွတ်မှုနဲ့ပြန်လည်အတိမတ်ပြုကူညီမှုတို့ကြောင့်လူဒေါ်လာရည်သည်ယနေ့ချိန်ထိရပ်တည်လာနိုင်ခဲ့တဲ့အတွက်အထူးပင်ဂုဏ်ယူရပါကြောင်းဆက်လက်ပြီးတော့လဲပြည်ထောင်စုစိတ်ဓာတ်အဖြစ်ဖြင့်ပြည်ထောင်စုကိုတူတကွပိုင်ဆိုင်သည့်စစ်မှန်သည့်ပြည်ထောင်စုကိုတည်ဆောက်ကြရန်တိုက်တွန်းလိုကြောင်းအမှားစကားမှထည့်သွင်းပြောကြားခဲ့ပါသည်။ဆိုပါခန္ဓာအားဗစ်တိုးရီးယားပြည်နယ်ရှိကချင်အဖွဲ့အစည်း KAV ကကြီးမှုပြီးကျင်းပခဲ့ကြောင်းသိရပါတယ်ရှင်။ဆန်ဖရန်ဘေးအေရီးယားနွေဦးလက်ဖက်ရိုင်းမိသားစု35ကျင်းမြောက်နွေဦးဒေါ်လင်းရံမုံငွေဟင်းချက်ပြုတ်ရောင်းချပွဲကဒီလအတွက်ဒေါ်လာ13,000ကျော်လက်ခံရရှိတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်ဘေးအေရီးယားမြန်မာတိုင်းသားမိသားစုများကလက်စင်ဟင်းချက်ပြုတ်ရောင်းချပြီးနွေဦးဒေါ်လင်းအတွက်ရံမုံငွေအလူရှာဖွေကြရမှာဒီလမှာလည်းဒေါ်လာ13,638ဒေါ်လာရှာဖွေနိုင်ခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်။မြန်မာစားတောက်ဖွဲ့ဟင်းလျာမျိုးစုံကိုချက်ပြုတ်လူဒန်းသူများငွေသားတသက်လာရောက်လူဒန်းသူများနေအိမ်ချုံအလားစင်မှုစားပင်ဆိုင်ပင်များပြိုထောင်ရောင်းချလူဒန်းပေးသူများခြံထွက်အသင့်များလူဒန်းပေးသူများနဲ့အားပေးကူညီကြတဲ့အစားအသုံးသူလူရှင်များအားလုံးကိုကျေးဇူးတင်ပါကြောင်းမြို့လက်ဖိတ်ဝိုင်းမိသားစုကရေးသားထားပါတယ်။အခုချိန်မှာမြန်မာပြည်တော်လုံးမှာဆစ်ရှိန်မြင့်နေတဲ့ပြင်စစ်ဘေးသင့်ပြည်သူတွေမှာစစ်ကောင်စီလေချောင်းကတိုက်ခတ်မှုတွေကိုလူလက်ခံစားနေရပါတယ်။ထောက်ပို့ပြည်သူတွေကစဉ်ဆက်မပြတ်တိုးပီထောက်ပို့လုပ်ကြဖို့လိုအပ်နေပါတယ်။မြန်မာပြည်တော်ဝန်ကတော်လှန်ရေးတပ်ဖွဲ့တွေအားလုံးကလည်းစီစီလုံးလုံးနဲ့ဘေးပယောဂတွေသွေးခွဲရာတွေကိုကြံ့ကြံ့ခံပြီးဆက်လက်တိုက်ပွဲဝင်သွားကြပါရဲ့မြစ်တာရက်ခံလိုပါတယ်လို့လူဦးလဖိတ်ဝိုင်းတာဝန်ခံတွေက Radio Energy ကိုဖြည့်ကြားသွားပါတယ်။လာစဉ်လူငွေများအားလုံးကိုမြန်မာညာဒေသနဲ့တိုင်းသားဒေသများကလက်နက်ကိုင်တိုက်ပွဲဝင်နေတဲ့ဖွဲ့စည်းများထံတိုက်ရိုက်ပေးဖို့လှူဒန်းကြတာဖြစ်ပါတယ်။အဲ့ဒီဖွဲ့စည်းများကလက်ခံရရှိကြောင်းမတမ်းများပါဝင် NUG ကာကွယ်ဝန်ကြီးဌာနရဲ့အသိမှတ်ပြုလက်မှတ်တွေကိုလည်းလူရှင်များကိုအသိပေးထုတ်ပြန်ပေးတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့မင်းတွေဦးတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မူလဝဒအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်။အခုတစ်ပတ်အတွင်းကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်တောင်ပိုင်းအနောက်တောင်ပိုင်းတို့ကိုအရှေ့ဘက်ကဝင်ရောက်လာတဲ့အရှေ့လီပွေလိုင်း Easterly Wave တစ်ခုဟာအင်အားမကောင်းပေမဲ့လီဗီးယားနဲ့ယဝန်အစင်မှာစောင်းမုတ်တုံရဲ့လက္ခဏာအရမြောက်ဘက်ကနေလေအေးဆင်းလာခြင်းတောင်ဘက်ကနေရင်ငွေ့ပါတဲ့လေနွေးတွေတင်လာပြီးမြန်မာနိုင်ငံအလဲပိုင်းနဲ့အနောက်တောင်ဘက်ကနေအရှေ့မြောက်ဘက်ကိုတိမ်နှမ်းရှည် Cloud Bandwidth Unstable Warm Moist Air ဖြစ်ပေါ်စေပြီးမြန်မာနိုင်ငံအလဲပိုင်းတိမ်နှမ်းကြရောက်တဲ့ဒေသတွေတစ်လျှောက်မှာနိုဝင်ဘာလ9ရက်8ရက်2ရက်မှာအချိန်အခါမဟုတ်နေရာကွက်ပြီးမူကြီးနိုင်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာအားပျော့ပြက်ပြေးသွားနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာစောင်းမုတ်တုံရဲ့ရှေ့ပြေးညအပူချိန်တွေစတင်ကျဆင်းလာနိုင်ပြီးကချင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာမနက်ပိုင်းမြူထူတွေလည်းစတင်ကျဆင်းလာနိုင်ပါတယ်။အထူးသတိပြုဖို့ကတော့အခုနှစ်မုတ်တုံရာသီပြီးဆုံးချိန်ကာလဟာမနစ်က2023ရာသီထက်တောင်တရုတ်ပင်လယ်ပြင်နဲ့ပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာတိုင်ဖုန်းမုန်တိုင်းနဲ့ဆက်ဆက်နေတဲ့လေပွေလိုင်းတွေအာရှတိုက်ကုန်းမြေဘက်ကိုဝင်ရောက်လာမှုများပြားနိုင်တာကိုသတိပြုအလေးထားဖို့နဲ့မိုးစဘာရေသိမ်းချိန်မှာလည်းအဖြစ်အမှုဖြစ်ကြုံတွေ့နိုင်မှာကြောင့်အသိပေးအပ်ပါတယ်။အဆိုပါအရှိလေပွေလိုင်းမုန်တိုင်းငယ်တက်ရောက်မဲ့အခြေအနေတွေဟာနိုဝင်ဘာနဲ့ဒီဇင်ဘာလအထိသတိပြုဖို့ဖြစ်ပါတယ်။အခုဆက်လက်ပြီးနေ့အလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ နိုဝင်ဘာလ၄ရက်နေ့အတွက်မူလီဝဒခံမှန်းချက်တွေကတော့မြဝနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာအရှိမြောက်အရှိဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိမြောက်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြဝနိုင်ငံမြောက်ပိုင်းမှာဆောင်းလီအေးတွေစတင်ဝင်ရောက်လာပြီးကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းဒေသတို့မှာညအပူချိန်တွေဟာအရင်တစ်ပတ်ကထက်2ဒီဂရီစင်တီဂရိတ်လောက်ရောကျလာနိုင်ပါတယ်။ပင်လယ်ပင်လယ်အခြေအနေကတော့ပင်လယ်ပင်လယ်တောင်ပိုင်းနဲ့ကပ်ပလီပင်လယ်ပြင်တို့မှာတိမ်အထင်အထင်ဖြစ်ထွန်းနိုင်ပြီးကြံပင်လယ်ပင်လယ်မှာတိမ်ကင်းစင်နိုင်ပါတယ်။ထိုင်းပင်လယ်ကွေ့ကနေရွေရှားလာတဲ့အရှိလီပွေလိုင်း Easterly Wave တစ်ခုဟာကပ်ပလီပင်လယ်ဘက်ကိုရောက်ရှိလာနိုင်ပါတယ်။မိုးချီနေကတော့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ AR တိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်မြောက်ပိုင်း၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားကနေနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံ့ဒေသတွေမှာတိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာပင်လယ်ပြင်မှာလေဟာအရှိတောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်ရှင်။မနက်ဖြန်နိုဝင်ဘာလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာအရှိမြောက်အရှိဖက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းအရှိမြောက်ဖက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာညအပူချိန်တွေဆက်လက်ရော့ကျလာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကပ်ပလီပင်လယ်ပြင်တို့မှာတိမ်အထင်အထင်ဖြစ်ထွန်းနိုင်ပြီးကျန်းမင်္ဂလာပင်လယ်အော်မှာတိမ်ကင်းစင်နိုင်ပါတယ်။ကပ်ပလီပင်လယ်ကိုရောက်ရှိလာတဲ့အရှိလီပွေလာ Easterly Wave တစ်ခုဟာဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာလီဘီယာနဲ့ရဝမ်တစ်ခုအဖြစ်ကိုရောက်ရှိလာနိုင်ပါတယ်။မိုးချီနေကတော့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ AR တိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်မြောက်ပိုင်း၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးကြံ့ဒေသတွေမှာတည့်ရဲတင်းတင်းဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာပင်လယ်ပြင်မှာလီဟာအရှိတောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်ရှင်။
ရီဒီယန်ယူဂျီတော်ရစီများခင်ဗျာအခုတကတော်လိုင်းကဗျာစီစဉ်မှာနေသွင်းတိုင်းရေးဖွဲ့ထားပြီးမျိုးမိုးခန်းစားရွတ်ဖတ်ထားတဲ့ရေးရောင်ဆောင်ခြင်းဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်ရေးရောင်ဆောင်ခြင်းချစ်သူရဲ့စံသားပေါ်တယောထိုးနေတဲ့လေပြေလေးဖြစ်ချင်တာကရှင်သန်မှုစိုက်ခင်တစ်ချက်ပါတကယ်ဆိုလေတုတွေပြန်တန်းနေတဲ့ငှက်လူငါတို့ရုံနဲ့နေထိုင်မှုအခင်းအကျင်းများမှန်စီရွှေချထားတဲ့မြစ်မှာတောက်ပနေရမှာတကယ်ဆိုဒီလူလုံမသားများကုန်တုံးအိတ်ထဲတတိပြက်ခိအာရှကြားလဲငါတို့ဖြစ်နိုင်တာကိုအယုတ်ကိုမသိနိုင်တော့တဲ့နိုင်ငံတော်ကြီးမှာနေရောင်ကိုကြည့်တဲ့အခါအရသာရှိခြင်းစိတ်နဲ့တနေ့တော့အခါတရားအောင်အိတ်ဆက်နေတယ်အိမ်မက်ဆိုင်ခင်များအတွက်ထမင်းမိုးများရွာပါစေစိတ်ကူးများမြစ်လူကူးလို့မိသားစုဖြောရေတောက်ချင်ရောစိတ်အတွင်သားတစ်ခတ်ပါသွေးနဲ့ရန်နဲ့သဲနေတဲ့မိစ္ဆာခင်မှာအသံမဆုံတဲ့ဂီတအဖို့မဆုံတဲ့ဓမင်ပွဲနှုတ်ဆက်လက်စချစ်ချင်းမြတာစိုက်ပျိုးလက်စအိယာမနိုးထမီအသေးလည်းမကွယ်လမ်းလည်းခွဲခဲ့ကြအိမ်ရှိစပယ်ယုံလေးရဲကနေပွင့်ဝေသွားခဲ့တယ်ရေဒီယိုမှာမဖတ်သတင်းဆောင်မှာမပြောရုပ်တံမမြင်ကြခုတ်တာတချောင်းလုံးဓမ္မကိုစောက်ကင်လုံးအညာတရပန်းပွင့်များတောအုပ်တောင်တန်းလူငယ်များဖေချင်းတရားကိုရီမောတန့်စင်ပစ်ကြတယ်အရေးမကြီးဘူးဆိုလဲအရေးမကြီးအရေးကြီးတယ်ဆိုလဲအရေးကြီးတယ်အစင်ပြေလားမင်းရင်မပြေဘူးအစင်ပြေလားမင်းရင်ပြည်တယ်ရေလိုနေထိုင်ကြတော့တယ်နေသွင်းနိုင
်ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုတကတော်လန်ရေးတေဂီတာစီစဉ်မှာတေရေဖာရီယိုအလက်စ်ရေးသားပြီးဒီဆိုဖာရီယိုအလက်စ်စမ်းမိုးထက်နဲ့အောင်သူတို့တီးဆိုထားကြတဲ့မြန်မာຫນွေဦးဆိုတဲ့တော်လိုင်းတေးသင်းကို ခံစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ UNG မှဆက်လက်တင်ပြနေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာအစီအစဉ်မှာနော်နွေဦးပွင့်ကစကောကင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟ Halen Venilo, come a tabote, so is our tutor, come a matilu, and you cheek with Luther, tackled Bologna and Hilo. Okay, don't me to put a sort of panny. Ya, no, no, we got a planet in Hilo. Tavaso, did you me when a local holo, tamani take out a pa, dito, talafull of late tutu war, kapuka pa, tabado, but tutu war. Pete ko kase pimata ko wewe ko sako ko to klate we ta ni lo pela nuan batato ni tama weda ko to pato khui bano dasa ke to ke silita popo ko sako ko to klame we kan ta te weda di ni lo ni sa tatu tatu ta pa e alu pwe o we ama ge do sase pato ke ni tale tale to ta pa o we da ama ho logo le tama ni te kha o ta pa ni to talo shu lo ple etu to wo kapu kapa atapa do ba ti etu to wo phe ate ko klase phi ma to ko we ge ni ko to te weda ni lo dole ta po to bloi pu ni ko to we klo pu pa ba mo da ta pa he to o pu ta po to ko we da ge ni pa to ni ba ta so ni lo ta ka so ki ti mi we na kho po pe yo tu de lo pu tu ta tu pu pe yo tu ti we pa do we ama ta no twa to khwe we do ba ta po ni kho ge ni kli ti tu lo ko pa pla we ta ge ni lo kinyo ko se pa po ko sa pu pe yo tu de lo pu tu kopo dela petu e daletini oto biyo titi weda ama badu weda ama tono toto khiweto bata phoni kha ogini pelan uwe betato ni kliti tuloko papla weda nilo sato pela otuba kisi lito tu kisi kwito pdf.knla tapapu tiputu pa letuni weda kopo biyo tudelo petu we kikoya ba tapadu batita pa mita papla wena taki biyo tu sugu we tapota lolo amani weta pa ni papla weda ni patinya mani lo kopo biyo tudelo petu e le biyo tu uho miwe taloma padu taka we kaliti tuloko papla wetu petu ni batakso ni lo Jagaso Sumiya to Miwena, Pay Jai to Winnie, Beyo to Heto to Taho, Tatu Keto Wedo, Loko Kamatapa Batato Hiveta Winilo, Tele Kose, Jai to Kosa, Ken Yupashata Lakoopu, Beyo to Tapa, Heto to Taho, Tatu Keto Wedo, Loko Kamatapa Batato Hiveni Patina Manilo, Pela Tupe, a Tata Situ Tasitoni, Beyo to Tapa, Heto to Tape, Ken Yupashata Loko, Jai to Kosa to Kowi, Sapontoopu KNLA PDF tapa papo koroga weda delo patuni hukwe dale meuni lo dosekto ke e chaitu kosa pu loko kamla yagaya khakha papate kui hiho usolo do akhimu haplo le taritaya wini patuni bada soni lo taso sumiya timi wena MOU pamata kuluiga aseta ali tapa ni kotsote pamata le tabasar pa mile hini khawe ho Anu chipa dupa matapu koto le masani we tagini lo. Koto te tiko nakona yowe. Walo ele pila mata amuyu pa matapu luiga aseta alitipane. Mile koto te pa matalu tabasarpa hini kuiwe ho. Dito do takamasani wa teyone pa matapu luiga ni. Su anu chipa dupa matapu koto o le khiwa data masa ogini. Pela otoba tata sini matapapla wadani lo. Pa matapu luiga mile tahini khawe da awete aseta ali ho dito takakati ke awete aseta soro awone khiwa tamaselo anu jipa matapo kuto weklo uto batamasani awete luigane patinya manilo anu jipa doni bakato pamatapo wigo awo talo tapa dito kamasani we awo uto paweda tashuto talo wini petoni batarsoni lo Takasolik to Timueda, Federal Winsney, Tutor Duneweda, John Padulu, Pagno Basu or Teratarinilo, Federal Winsney, Tutor Duneweda, John Padulu, Pagno Basu or Teratarini, Pelan Webatoni, Federal Wins, Stronger, Paplawedanilo, Payotu de Lopetulu, Uto Dittipa, Le, Atlo Body Dittipa, Awa, F to Blue Atahil, Metron Paduini, Medito, Kamahawa Lopo, Weweda, Payotu. Tu uta lo to pa wo do le pap seta po to pa wo kami we ri ba pa do to ka ri pa pla we to pto ni ba ta so ni lo ta so le pa ne ti wi da pe ni lo kam la le du ko na ba ta ku di no ga de mo ti ba tho bu ni ti ke
di ka ni ga ro di nya ne be radio ngi ye a season ni ko kit ta yan na lai pa me shin မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်